ကင်ပြည်နယ်ကော့ကရိတ်မြို့နယ်မှာမတ်လ17ရက်ညနဲ့19ရက်နေ့တွေမှာစစ်ကောင်စီတပ်တွေကတစ်ဖက် KNU ကရင်မျိုးသားလူမျိုးရေးတပ်ဖွဲ့တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်အနီးအနားကကျေးရွာပေါင်း10ရွာလောက်ကဒေသခံ1000ကျော်လောက်ဟာထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာမတ်လ18ရက်နေ့ညနဲ့မတ်လ19ရက်နေ့မနက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ KNU တပ်မ6လက်အောက်ခံကရင်မျိုးသားလူမျိုးရေးတပ်တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကခလာရ68တပ်ရင်းနဲ့ BGF နေကြဆောင်တပ်တို့ပါဝင်တယ်လို့ကရင်မျိုးသားလွတ်မြောက်ရေးတပ် KNLA တပ်ရင်း18ပြည်သူ့ကာကွယ်ရေးတပ် PDF ကြားပြူတပ်ရင်းစတဲ့ပူးပေါင်းတပ်တွေနဲ့နှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
။အမလေးညကလည်းစစ်ကောင်စီတပ်ကသူတို့လက်နက်ကြီးနဲ့အရင်ဖြစ်တယ်ဖြစ်တော့အဲဒီလက်နက်ကြီးနဲ့အကူဖြစ်ပြီးမှသူကစစ်ကြောင်းထိုးတာကျောင်းထူတော့ကျတော့ကွန်ကရစ်အဆက်နာကိုစင်းစင်းနဲ့အုံကူဖွင့်တယ်၊ကျိုင်းစေးကြီးပုံနှစ်ခုဖွင့်တယ်။အဲ့ဒါဖွင့်ပြီးမှသူကတက်လာတာ။အဲ့လိုမျိုးလက်လက်ကြီးပြည့်ပြီးမှတက်လာတာပေါ့နော်။တက်လာတော့ထိတွေ့တိုက်ပွဲတွေဖြစ်တယ်။ထိတွေ့တိုက်ပွဲတွေဖြစ်တော့အညာဘက်တကောင်မှပြန်နာသွားတယ်။ဒီမလက်မှပြန်ဖြစ်တယ်။ပြန်သူကစစ်ကြောင်းထူလာတော့ကျွန်တော်တို့ကဟိုနေရာယူထားတဲ့နေရာကြီးကိုတက်လာတော့တိုက်ပွဲဖြစ်ကြတယ်။တိုက်ပွဲကညတရလုံးလက်လက်ကြီးနဲ့လက်ပြက်နေတယ်။ဒီမနေ့ကလည်းဖြစ်တယ်။မနေ့ကလည်းဖြစ်တယ်။အခလေးက60ကျွန်နေဘူးကံကောင်းကနေပြီးတော့ဆိုတော့လက်လက်ကြီးနဲ့ဒီ FBI MBA ဘက်ကိုလက်လက်ကြီးနဲ့လက်ပြက်တယ်
။ကော့ကရိတ်မြို့နယ်ကကြီးပါရီအနီးမှာဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ရောကြီးပါရီဘက်ကိုလက်လက်ကြီးကြီးစံနေပါကြားရောက်တာကြောင့်ပါကော့ကရိတ်မြို့နယ်ကအန်ဖာကြီးအန်ဖာလေးကြီးရွာလေးအပြင်ရွာပေါင်း10ရွာလောက်ကကြီးရွာသားတောင်းကျော်ဟာအုံရင်ဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းသူကဆိုပါတယ်။
အဲ့ကြော်လူရတာသပောင်းကြော်တော့ဖြစ်ပြီးပြန်ချောင်းရတာပေါ့အပြင်ကကြော်အောင်ပြန်ရောက်နေပြီအခုလည်းဖြစ်ပြီးပြန်ချောင်းရတာပေါ့တော့ကြော်သားကြီးပြန်ပြေးကြီးလူလူသပောင်းကြော်တော့ဟိုအင်းအိုးရင်ဆုတ်ခွာကြီးပြန်ပြေးနေရတာပေါ့အဲအခုလောဆယ်တော့ဆေးရွာနီးပါးတော့ပြေးနေရတာပေါ့အနီးနားမှာရှိတဲ့ရွာကြီးအားလုံးကတော့ပြေးရတာပေါ့ဖြစ်တာကအန်ဖတ်ကြီးအန်ဖတ်လေးပြမိုင်ကုန်းကွန်နွဲအဲ့နားမှာတဝိုက်မှာဖြစ်တော့အဲ့နီးနားကရွာကြီးအားလုံးပတ်ပြေးနေရတယ်ပြန်နေကြတယ်အခုတော့တိုက်ပွဲတကြောပြန်ဖြစ်လာတော့ဒီချိန်မှာပြန်ပြေးရတာပေါ့နော်နောက်ပြီးတော့ဒီကျန်စစ်ကောင်စီတပ်ကဟုတ်တယ်ဘလို့ရောနဲ့တီးရွာတို့ဥစားတင်ကြောင်းလို့ပါဘာမှဟိုငှဲ့ညာတာမရှိဘူးအကုန်လုံးလက်လက်ကြီးနဲ့ရန်နဲ့ပြတော့ကြော်တာလည်းမနေရဘူးအကုန်လုံးပြေးက
ြစစ်ကောင်စီတပ်တွေ3ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မ6ကမတ်လ9ရက်နေ့တုန်းကတော့တတိပေးစာထုတ်ခဲ့ပြီးတဲ့နောက်ဆုတ်ခွာမှုမရှိဘဲစစ်ကောင်စီဘက်ကလည်းတပ်အင်အားတွေတိုးချဲ့နေရယူလာတယ်လို့လည်း KNU ဘက်ကလည်းဆိုပါတယ်လက်ရှိမှာတော့ကရင်ပြည်နယ်အတွင်းကကြာရင်စိတ်ကြီးကော့ကရိတ်တောင်ကြာအင်း 4K ကော်ဝလီဖျားသုံးစုမြောက်ဒီစုကလီနဲ့အချက်လမ်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေကြောင့်ကော့ကရိတ်မြို့နယ်ထဲမှာစစ်ပေးရှောင်တဲ့လူဦးရေ1000ဝန်းကျင်ခန့်ရှိပြီးမြောက်ဒီခရိုင်ထဲမှာတော့စစ်ပေးရှောင်သူ6000ကျော်လောက်ဟာတောင်ရင်မြင့်နီးနဲ့တောတောင်တွေထဲမှာပဲနေထိုင်နေရတာပါလက်ရှိမှာတော့စစ်ပေးရှောင်တွေဟာနေထိုင်စားသောက်ရေးနဲ့ကျန်းမာရေးဆိုင်ရာပြဿနာတွေရင်ဆိုင်နေရတယ်ဆိုပြီးစစ်ပေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်